ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်မှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေစောဝနေရပုံပြီးခက်ခဲလာတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တန်နိုင်ပါလက်ရှိရှင်သည့်စီရင်တင်မှနေတဲ့ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာတနေ့တခြားနေရာဆုံးခါထွက်ပြေးနေကြတဲ့စစ်ဆောင်ဦးရီဟာလည်းပုံမှန်များပြလာပြီးစောဝနေရစီမံပြေးမှုတွေကိုပုံပြီး ကျောင်းတော်မျိုးနဲ့တွင်ကညောင်ဆောင်စေချောင်စခန်းမှာလေဒီကတိကြီးစေချောင်တွေထပ်တိုးနေတယ်လို့ညောင်ဆောင်စေချောင်စခန်းတာဝန်ခံကပြောပါတယ်။
ဆက်တုံးလေးနှောင်းမရှိနေကနေပြီးတော့ပြလာတာပေါ့နော်။ဟိုမင်းစုခံရတဲ့ရွာကတော့ချက်တက်မှာပေါ့။ချက်တက်မှာကနေပြီးတော့လူကြီးတို့တော်များရဲ့နောက်ပြီးတော့ချက်တက်မှာနဲ့ဒီကနေ့ဒီကျွန်တော်တို့မှာရောက်လာတဲ့အချိန်လက်ရှိရောက်နေတဲ့ရောက်ကြောင်တို့သားရှိတွေရ
ီတို့တခြားကြည့်ရကားလေးပါပါတယ်ရောက်လာတာကတော့ဤကောင်စုပြည်ပြည်မစစ်တုံးနေတာဆိုရင်ပြန်နဲ့တုံးကြီးရောက်တယ်ဟာလူဦးရေကတော့360 400ယောက်ပြောင်းဟုတ်လက်ရှိလေးသေးသေးလေးတော့ပါပဲခင်ဗျာဒီလိုကတော့ဟာအခုဆိုရင်ကျွန်တော်တို့ဒီ53,000ကနေပြီးတော့အခု24,000ကျော်ကြီးကျွန်တော်တို့ဒီဤကောင်စုက660မဖြူလူဦးရေက1,845ယောက်ဖြစ်နေပြီ
အဲ့ဒီညောင်ရှောင်းစီချောင်းဆန်မှာလူရည်တွေထပ်တိုးလာတဲ့အချိန်အလူရှင်တွေလာရောက်ဖို့အတွက်လမ်းခီခက်ခဲရှိတာကြောင့်စောဝဲနေရည်တွေခက်ခဲနေပြီးအစိုးရကထောက်ပံ့ပေးနေတာတွေလည်းမရောက်တော့ဘူးလို့သူကဆက်ပြောပါတယ်။တခိုင်နောက်ပိုင်းမှာတိုက်ပွဲတွေရောက်နေရဆုံးခါထွက်ပြေးနေရသူတွေကတော့ရတဲတောင်မြို့နယ်မှာအများဆုံးရှိနေတာဖြစ်ပြီးလူရည်အပြင် 3,000 နီးပါးရှိနေပါတယ်။အဲ့ဒီစီချောင်းစခန်းတွေမှာနေရထန်ခင်းတွေမလုံလောက်တဲ့အပြင်အခုရက်ပိုင်းအတွင်းမှာမိုးရွာသွန်းမှုတွေနဲ့ရင်ဆိုင်နေရတာကြောင့်စီချောင်းတွေအတွက်အခက်တွေ့နေရတယ်လို့စီချောင်းတွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဒီဆောင်တွေမှာအဆောင်တွေကအဆောင်မရှိဘူးဆိုတော့အမှအခင်းမရှိဘူးအမိုးကမရှိဘူးနေနေရတယ်ဆိုတော့ကျွန်တော်တို့ကလည်းလုပ်ပေးနေတာကဟိုဘက်မရှိနိုင်ဘူးဟိုအဲမိုးသုံးလေးရရောတာမှာရွာသွားတဲ့အနေအထားမှာတော်တော်လေးကိုဒုက္ခရောက်ကြပါလေကွာအမှအိတ်ဖို့နေရာကိုဟာဟိုထိုင်ပြီးတော့နေနေနေရတော့မရှိဘူးအဲ့လိုမျိုးဖြစ်သွားကြတော့
ရခိုင်နောက်ပိုင်းပြင်ရှင်းပြနေဘလဝမျိုးနေဖက်မှာလဲတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ဆောင်တွေကလည်းတနေ့တစ်ခြားများပြားလာနေပြီးစောဝတ်နေရဲ့ကိစ္စတွေကိုဖြေရှင်းဖို့ခက်ခဲနေကြတယ်လို့ဘလဝစစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ကိုဗစ် -19 ကပ္ပကယောဂါကြတဲ့ရှင်မှာရခိုင်နောက်ပိုင်းနဲ့ရှင်းပြနေဘလဝမျိုးနေဒီမှာတိုက်ပွဲတွေရဖို့ကုလသမဂ္ဂပါဝင်မြန်မာလူမှုအဖွဲ့အစည်းတွေကတောင်းဆိုထားပေမဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဖန်စီခံရသူတွေနေရာဆုံးခါထွက်ပြေးနေရသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေဟာလည်းနေ့စဉ်နေ့များရှိနေပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့နေတာပါ